ကချင်ပြည်နယ်ပူတာဟိုဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့ထောက်ကူရင်နှန်းကိုတန်ကြာရွာအနီးမှာ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကတိုက်ခတ်တာကြောင့်ကား၃စီးပျက်စီးသွားပြီးပြည်သူစစ်နဲ့စစ်ကောင်စီတပ်သားတချို့သေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ဖားကက်ဒေသဘက်မှာလည်းတိုက်ခိုက်တာတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်ကတိုက်ပွဲအခြေအနေတင်ကိုင်းငယ်ပြပြပေးပါရှင်။
စစ်ကောင်စီကနေပြည်တော်မှာငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပနေချိန်မှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်မြောက်ပိုင်းပူတာအုံမြို့နယ်နဲ့ဖားကန့်ဒေသဘက်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်။ပူတာအုံမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာမြကြီးနားကနေပူတာအုံကိုတက်လာတဲ့စစ်ကောင်စီတပ်ရဲ့ထောက်ပို့ရင်တန်းကိုပူတာအုံမြို့နယ်မိုင်20လောက်အကွာတန်းကြားရွာအနီးမှာ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဥဒါဟုဒေတာကန်တူက VOE ကိုပြောပါတယ
်။ဒီကတောင်ပေါ်နဲ့ခေါပုံကြားအဲ့တန်ကြားအလုံးနာမှာကြာရဲနဲ့ PDF ကကာတုံးစီးပစ်တာဒီကတော့စပိုက်တစ်ချာနဲ့စေတင်းကားတစ်စီးနဲ့ဧသွားတာဟုတ်တယ်။ဒီတော့ဆက်ယူသွားပြီးဒီတူစီ6ရက်တော်တယ်လို့အဲ့လိုတတိယရယ်မနေ့ညနေပိုင်းမှာဟုတ်တယ
်။ဒီစီးရင်တန်းဟာကားစီး80လောက်ပါဝင်ပြီးဒီလ17ရက်နေ့ကမြေကြီးနားကထွက်ခွာလာတာပါ။17ရက်နေ့ကစွန်ပရာဘူကိုရောက်ခဲ့ပြီး22ရက်နေ့မှာတော့မော်တော်ယာဉ်တချို့ဟာပူတာအိုဘက်ကိုဆက်လက်ထွက်ခွာလာတာမှာလမ်းမှာအတိုက်ခိုက်ခံရပြီးလူ20လောက်သေဆုံးခဲ့ကြောင်း KNG ခေါ်ကချင်းတရင်ဌာနကဖော်ပြပါဗျ။တနင်္လာနေ့ကပူတာအိုမှာတိုက်ပွဲဖြစ်ပွားခဲ့သလိုဖားကန့်ဒေသဘက်မှာလည်းမိုင်းခွဲတာပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတို့ကအခုလိုပြောပါဗျ။တွ
ာအောင်ဖားရစီတောင်းဆက်လာပေါ့။ဆက်လာတော့မနေ့ကမနေ့ဒီဘက်ကရင်ကြောင်းသွားမှာတိုက်ပွဲဖြစ်တယ်။အဲ့ဒီတောက်လျှောက်ဒီကြောင်းကဒီဝါလည်းဝင်လာတယ်ဝင်လာတော့ဒီလမ်းမှာပေါ့မိုင်းဆောင်ပြီးပေါက်ခွဲတာလည်းဖြစ်တယ်အဲမနေ့ကတော့ဟိုစကန်ရအားလုံးဝင်သွားပြီပေါ့တက်လာစစ်တမဒီကနေ့တော့ငြိမ်နေတယ်ဆရာ
ဖားကတ်မျိုးနဲ့ support ကြီးရွာမှာပြစ်ခတ်မှုဖြစ်ပွားပြီးစိုက်ကယ်စီးလာတဲ့အရသာတူတေဆုံးခဲ့ကြောင်းလည်းပြောပါတယ
် support ရွာကတရားမှာလေဒီကတက်ကုန်းကဟိုစစ်ကားလုံးကြီးထွက်လာတယ်ထွက်လာတော့အဲ့တရားမှာမိုင်းခွဲလိုက်တယ်မိုင်းခွဲတဲ့ခါတော့အဲ့အရသာဒီကူကဖြတ်သွားတဲ့ခါလေရက်စမောရက်ခိုင်တော့မရက်လို့
ဒီအရေးရဲ့ပြန်တားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒီရက်ပိုင်းတွင်ပူတာအုံနဲ့ဖားကန့်ဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာရှိပေမဲ့တခြားနေရာတွေမှာထူးခြားတာမရှိကြောင်းအခုလိုပြောပါတယ
်။ဟိုပူတာဘက်မှာလည်းဒီခါပို့တဲ့ရင်သားမျိုးကိုလမ်းနာပေါ့နော်။ဝိုင်းဆွဲတိုက်ခိုက်တယ်ဆိုတော့တရင်တော့ရပါလေ။နောက်ဖားကန့်ဘက်မှာလည်းစစ်ကောင်စီတပ်ကထုတ်ဝင်လို့ကျွန်တော်တို့ခေတ္တကနဲ့ခုခံတိုက်ပွဲတွေရှိတာတော့အဲ့ဒီတော့လည်းအရောရှိပါတယ်။ချမ်းမြာတော့ကုတတိကတော့ဘာမှထူးခြားတာမရှိဘူးခင်ဗျာ။ဟု
တ်ဒီတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေကိုစစ်ကောင်စီနဲ့ KIAC ကနေတီးသားအတီးပြည့်ကျတော့မရပါဘူး။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကင်တပ်တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဧပြီလအတွင်းကကမ်းလှမ်းခဲ့ရမှာကချင်လွတ်လပ်ရေးအဖွဲ့ KIU ကပါဝင်သင့်ပါဝင်ထိုက်သူအလုံးမပါဝင်တာကြောင့်လက်မခံခဲ့ပါဘူး။လောလောဆယ်မှာတော့တိုင်းဒေသလက်နက်ကင်10ဘွဲကငင်းငင်းဆွေးနွေးဖို့အကြောင်းပြန်ထားပေမဲ့လည်းကချင်း၊ကရင်၊ကယား၊ချင်း၊စကိုင်းနဲ့မကွေးစတဲ့ဒေသတွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ။